မိုးမောင်းလွယ်ကျဲလမ်းကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကမတ်လ29ရက်နေ့ကစတင်ထိုးစစ်ဆင်ခဲ့ပြီးမတ်လ28ရက်နေ့မှာအရေးကြီးတပ်စခန်းတစ်ခုဖြစ်တဲ့ရောယုံတပ်စခန်းကိုတင်ယူခဲ့တယ်လို့ဒီကနေ့မနက်မှာတော့နောက်ထပ်အရေးကြီးတပ်စခန်းတစ်ခုဖြစ်တဲ့စိန်လုံစခန်းကိုထပ်မံတင်ယူလိုက်တာပါစိန်လုံစခန်းတင်ယူလိုက်ပြီးတဲ့နောက်မိုးမောင်းလွယ်ကျဲလမ်းမပေါ်ကစစ်ကောင်စီတပ်စခန်းအားလုံးနီးပါးကိုတင်ယူလိုက်နိုင်ပြီဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်
မနေ့ကမိုးထုတ်တဲ့အချိန်တွေကနဲ့ကျွန်တော်တို့ကိုတက်တာဖြစ်ပါတယ်။အဲဒီကနေ့မိုးလေးနဲ့ခုနနာရီ30မိနစ်ပေါ့နော်။အဲဒီချိန်မှာ easy ကျွန်တော်တို့တင်ပိုက်လုပ်ရပါပြီ။စင်လုံးကပါပေါ့နော်။စင်လုံးပတ်သက်တာ။အလုံးကတော့လွေချင်နဲ့မိုးပေါက်ကြားကဘာမြင်အကြီးအငယ်ဒီကာကင်းနဲ့အလုံးပေါင်းလို့ရှင်တော့13ခုလောက်ရှိပါပြီခင်ဗျာ။အလုံးလုံးစရာတော့ဥပါတဲ့ကျက်ကစားပြင်းပြသွားတာဖြစ်ပါတယ
်။စိန်လုံစခန်းသိန်းတိုက်ပွဲမှာလက်နက်အများပြားတင်းယူရရှိကြောင်းနဲ့နှစ်ဖက်အထိခိုက်များပြားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ KIA ပူးပေါင်းတပ်တွေဟာ28ရက်နေ့ကရောယုံတပ်စခန်းကိုတင်းယူပြီးနောက်လွယ်ကျဲမြို့ကိုဝိုင်းပတ်ပိတ်ဆို့ထားကြောင်းလွယ်ကျဲအခြေစိုက်တပ်စခန်းကိုထွက်ခွာဖို့ညှိနှိုင်းနေကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ဗိုလ်မှူးကြီးနော်ဘူးကတီးပြူတာမျိုးတော့မရှိပါဘူး
။လွယ်ကျဲကတော့ကိုယ်တိုင်ပဲရှိပါတယ်။တဲ့ဘယ်လဲမရှိဘူးကက်ကစတယ်လည်းမကိုဒါပဲရှိပါလေကုလလုံးဆရာပေါ့လေနော
်မိုးမောက်ဒေသခံတွေကတော့လွယ်ကျဲမြို့ကန်အချို့ဟာတိုက်ပွဲဖြစ်ပွားလာမှာကြောင့် KIA ထင်းချုံရမိုင်းကြရန်နဲ့မန်စီလွယ်ကျဲလမ်းပေါ်ကအင်ပါပါရွာတွေဘက်ကိုတင်းရှောင်လာတာရှိကြောင်းပြောပါရယ်ဒီကနေ့မနက်အစောပိုင်းမှာတော့အင်ပါပါနဲ့မန်စီကြားမှာရှိတဲ့ဂျာမန်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတာကြောင့်အရသာအချို့သေဆုံးတာရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါရယ်
မနေ့ညပေါ့နော်ဒီပနေ့အစောကြီးလို့ပြောမှာပေါ့တနာရီဝန်းကျင်တဲ့ချိန်မှာဂျာမန်ဆူတဲ့ရွာမှာဇက်ကစဘက်ကနဲ့လေနဲ့ဘုံချဲတာအဲ့ဒီနေရာကတော့ဒီကာသမားဒီကြီးတွေပေါ့နော်ခဏနားနေတဲ့ကြီးတစ်ဆောင်နေရာဖြစ်ပါတယ်ဆိုတော့ကားတွေလည်းနားဘက်မှာအစ်ကြတယ်ပေါ့နော်ဆိုတော့သူတို့ဘုံချဲလို့ကားလည်းတော်တော်များများပဲဖြစ်ရှိသွားတယ်အဲ့တော့ကာသမာဒီလည်းငါးယောက်ကတော့ဆူသွားတယ်တဲ့အဲတုံးယောက်တော့တန်ညာရတယ်လို့အဲပြောတယ်တန်ညာတော့ပြည်ရင်ခံရတယ်လို့ပြောကြတာ
ဒေတာတွင်သတင်းမီဒီယာအချို့ကဒီဂျင်တန်းတွေဟာလွဲကျဲစစ်ကောင်စီဘက်ကတိမ်းရှောင်လာသူတွေဖြစ်ကြောင်းဖော်ပြပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အဲ့ဒီလိုသတင်းမရကြောင်းပြောပါတယ်ဒီလ26ရက်နေ့ကမိုးမောက်မြို့မြောက်ဘက်ကမြကြီးနားဘုံမော်လမ်းပေါ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကို KIA ကတင်းယူခဲ့တယ်လို့ဒီကနေ့မှာတော့မိုးမောက်မြို့အရှိတ်မိုးမောက်လွယ်ကျဲလမ်းပေါ်ကစစ်ကောင်စီတပ်စခန်းအားလုံးကို KIA ကတင်းယူလိုက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကမန်စီမြို့နယ်အရှိပိုင်းကစစ်ကောင်စီတပ်စခန်းအချို့ဆွန့်ခွာတာတွေရှိတယ်လို့ KIA ကတင်းယူတာတွေလည်းရှိခဲ့ပြီးတော့မန်စီမြို့တောင်ဘက်ကစစ်ခန်းကြီးတပ်စခန်းကိုလည်း KIA ကဖေဖော်ဝါရီလအတွင်းမှာတင်းယူခဲ့တာကြောင့်မန်စီမိုးမောက်နဲ့ဗမော်မြို့တွေဟာစစ်ရေးအရချင်းချောက်ခံရတဲ့အခြေအနေကိုရောက်ရှိနေပါတယ်။လက်ရှိဗမော်မြို့အခြေအနေကိုဒေသခံတအူးကအခုလိုပြောပါတယ်
မရှိတဲ့ကပြည်ပြည်အပြင်မှာဆိုင်ဒီကပြင်းထန်ပါပြီဘောနော်နောက်ဒီမှာကလည်းဒီကျေလည်းတုံ့ပြန်ချူဝါဒီမှာကတော့စတဲ့ဘုံလို့ခင်ရပြင်းလိုက်ပြီးဘောနော်ခုကမမျိုးရောဝိုင်းရက်နေခါမှရှိတယ်ဘောမမျိုးလည်းဒီဘောနဲ့တစ်ဖက်ရှိနေတယ်ပြစ်စီပါလေချေချောက်ကြတော့ဘောမျိုးရောကြံစားစား